ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းဘာလူချစ်စတန်ပြည်နယ်တွင်းမှာအင်ကာနိကနိုင်ငံတော်ဝန်ခုံပေါင်းနဲ့ခီးတဲ့တဲ့ယထာကိုစစ်သွေးကြွတဲ့တိုက်ခိုက်ခဲ့ပြီးလူအများအပြားကိုပြန်ပေးဆွဲထားပါတယ်။ Jaffa Express အမြန်ယထာဟာဘာလူချစ်စတန်ပြည်နယ်မြို့တော်ကရတာကနေခိုက်ပါပတုံခွာပြည်နယ်ပက်ရှွာကိုခုံပေါင်းထွက်ခွာလာပြီးနိုင်ပိုင်အတွက်မှာပဲပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။ယထာပေါ်မှာတော့လုံခြုံရေးတာဝန်ရှိသူတွေအပါအဝင်ခီးတဲ့450လောက်လိုက်ပါလာတာပါ။ဆိုင်ကောင်းထဲမှာပိတ်မိနေတဲ့ယထာပေါ်မှာစစ်သွေးကြွတွေကခီးတဲ့တွေကိုတစားကဖမ်းထားတယ်လို့လုံခြုံရေးသတင်းရှိမြစ်တွေကိုကိုကာပီနိုင်ငံပိုင် PTV သတင်းကဖော်ပြပါတယ်။ဘာလူလွတ်မြောက်ရေးတပ် BLA ကတော့တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းဆိုတယ်လို့ထုတ်ပြန်ပါတယ်။တမ်းရခံထားတဲ့ခွဲထွက်ရေးစစ်သွေးကြအဖွဲ့ကမီဒီယာတွေကိုပြစ်ပို့တဲ့ကြီးညာချက်ထဲမှာတော့သူတို့ကတန်လန်းကိုဖောက်ခွဲလိုက်ပြီးခီးတဲ့တရားကြော်ကိုတစားကန်ဖန်ထားတယ်လို့ဖော်ပြပါတယ်။ရှင်းလင်းရေးစစ်ဆင်ရေးလုပ်နေပြီးပါကစ္စတန်လုံခြုံရေးတပ်ဖွဲ့နဲ့ BLA စစ်သွေးကြွတွေကြအပြန်အလှန်ပြစ်ခတ်နေကြတယ်လို့လည်းပြောကြပါတယ်။အမျိုးသမီးတွေ၊ကလေးငယ်တွေနဲ့ဘာလူဒေသခံတွေအပါအဝင်လွတ်မြောက်လာကြတဲ့ခီးတဲ့80လောက်ကတော့ပင်နီယာပူရာနဲ့6ကီလိုမီတာလောက်အဝေးကိုခြေချင်းရောက်လာကြတယ်လို့ကီယတာဌာနယထာဌာနရုံးအုပ်က VOA ကိုပြောပါတယ်